စကိုင်းတိုင်းကလေးမြို့တောင်ပိုင်းနတ်မြောင်းနဲ့နတ်ချောင်းကျေးရွာတွေဘက်မှာစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အချိန်3နာရီနီးပါးကြာမြင့်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးပြီးတော့ပြည်သူ့ကာကွယ်ရေးဘက်က2ဦးကြာဆုံးတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမကြာခဏဖြစ်လေရှိတဲ့ကလေးမြို့မှာဂျွန်လ20ရက်နေ့ကနေ22ရက်နေ့အထိထိတွေ့တိုက်ခတ်မှုတွေဖြစ်ခဲ့တာလို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတို့ကအခုလိုပြောပါတယ်
။အင်အားများဝန်ကျင်ကမ်းပေါ်တော့20ရက်လောက်ကလေးသာတပ်ဆွဲထားလို့နှမြောင်းရွာဖက်မှာဘုံနှမြောင်းရွာပုံကြောင်းတို့စတင်ကြောင်းတို့မှာတပ်ဆွဲထားပြီးတော့ဒီက20နေ့နေ့မှာထောက်ကမ်းထုံးမှာဖြစ်ပေါ်ဆက်သွားတာမျိုးတွေထောက်ကမ်းထုံးမှာကလေးဘက်ကိုပြန်သွားတဲ့ဖွဲ့စည်းတယ်လို့ဒါပြီးတော့တောင်ဘက်ကိုပြန်ပြီးသားမှာရန်ကြီးအောင်ဘက်ကိုထွက်သွားတဲ့ဖွဲ့ရှိတယ်ဗျ။ရန်ကြီးအောင်ဘက်ကိုထွက်သွားတဲ့ဖွဲ့ကိုကျွန်တော်တို့ဟဲလုရွာနားမှာဒီ CND တို့ KKGO RDD တို့ PKP တို့ PDR တို့ပူးပေါင်းတပ်ဖွဲ့တွေနဲ့ဟာထိတွေ့ဒီမှာတိုက်ပွဲဆက်ပွဲဖြစ်ပွားခဲ့တာကြောင်ဗျာ။
ဂျွန်လ22ရက်နေ့မောလွဲ့တနားရီလောက်ကနေစတင်တဲ့တိုက်ပွဲဟာညနေ3နာရီလောက်ထိပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းနှစ်ဖက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်
။ခမန်းချေဒူရိုဆက်ကတော့ဆယ်ဦးဝန်းကျင်ကစစ်ကောင်စီတပ်သားတွေကတော့ဆယ်ဦးဝန်းကျင်ကတည်ရပေါ့နော်ဆယ်ဦးကန့်တည်ရဗျ။ကျွန်တော်တို့ကတော့ PDR တိုင်ရင်နေရပေါ့နော်တိုင်ရင်နှစ်ကတူနဲ့တိုင်ရင်ကတူကြတယ်ဗျာ။ဟုတ်
ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်း၄ဦးထိခိုက်မှုရှိခဲ့တယ်လို့ PDF ကလေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီကနေ့ဂျွန်လ23ရက်နေ့မှာတော့အရင်နေ့ကတိုက်ပွဲမှာကြာဆုံးခဲ့တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကိုအမိန့်ပြန်တမ်းဖတ်ပြီးတကြိုတည်းလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တခုကပြောပါတယ်။ဂျွန်လ22ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာကလေးမျိုးဘက်ကနေတမူးမျိုးဘက်ကိုမောင်းနှင်လာတဲ့စစ်ကောင်စီကား9စီးကိုကလေးတမူးလမ်းမကြီးနေကျော်လေးအနီးမှာကလေးပြည်သူ့ကာကွယ်ရေးအဖွဲ့တွေကပဒေသာမိုင်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုအများကြီးရှိနိုင်တယ်လို့ကလေးမျိုးပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားချိန်မှာတော့အနီးအနားကကျေးရွာတွေကရွာသားတွေစစ်ဆောင်ကြရပေမဲ့ဒီနေ့မှာတော့ရွာတွေကိုပြန်ဝင်ပြီးနေနေကြပြီလို့ပြောပါဗျ။နတ်မြောင်းဘက်ကရွာတွေကတော့တိုက်ပွဲပြီးချိန်ရွာတွေပြန်ဝင်လာလို့ရကြပေမဲ့နတ်ချောင်းဘက်ကကျေးရွာတွေကတော့စစ်ဆောင်နေကြရတာအတော်ကြာနေပြီဖြစ်ပေမဲ့ခုချိန်ထိရွာတွေကိုပြန်ဝင်ရဲကြသေးတဲ့အခြေအနေကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပါခါဖာရဲ့ပြန်ကြားရေးတာဝန်ခံတူကအခုလိုပြောပါဗျ။
နောက်ဆုံးတော့တကယ်ရောပြန်ပြီးမကတ်လို့မရဘူးရောက်ခဲ့ကြတယ်ဘောလုံးမျိုးတော့ခလုတ်ဝင်ခလုတ်မကတ်ရဲကြတော့ပုံတော့ပြန်လိမ့်မရောမနေဆင်းရောဦးရတစ်ခုနေကနေထိုင်ကြတော့ဘောကမျိုးပေါ်မှာရှောင်သိန်းညာမျိုးတွေအဲဒီကြီးဝါဒီမှာတောထဲမှာရှောင်သိန်းညာမျိုးတွေစီးချောင်စကန်းနဲ့ဖွင့်တော့စီးချောင်စကန်းနဲ့မှာနေရာမျိုးတွေပဲရှိသွားပြရွာအိမ်ဒီမှာကျတော့ခဏတစ်ခုလာပြီးပြန်သွားကြတော့ပြဒီလိုကြီးကျွန်တော်တို့နောက်ဆုံးတော့ဆိုလို့ရှိရင်တို့တော့ခလုတ်ဝင်ခလုတ်ဝင်နေတာဒါကြီးကမထင်မထင်လို့စက်ပြတ်မှုတွေလည်းဖြစ်သွားခဲ့တော့ရွာတွေလည်းအိမ်တွေလည်းမီးကျုပ်ကတော့အင်ဂျင်မရှိတော့အင်ဂျင်လက်ရှိနေတော့ဗျာအဲ့ဆိုမီဒီယမ်ရှိတော့ဟိုဟာစစ်သေးချောင်းရင်စစ်သေးချောင်းစကန်နေမှာနေနေထိုင်ရတော့ဗျာဒါပြီးတော့မြို့ဒီမှာဆိုလည်းစစ်သေးချောင်းစကန်နေမှာဒါမြို့ကြီးပဲသွားနေရတော့ဗျာအင်ဂျင်ရှိတော့လည်းပါတယ်ဒါပြီးတော့အရန်ကြောက်သွားတဲ့အတိုင်းကြီးလည်းပါတော့တော့ဗျာဒီကူကြီးကဟုတ်ကဲ့
ကလေးမြို့နယ်တောင်ပိုင်းဒေသမှာစည်ရေးပတိပခါကြောင့်ဒေသခံတောင်းကျော်လောက်ဟာစစ်ဆောင်စခန်းတွေတောတောင်ထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းနဲ့ဖုံးကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်သလိုစားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြရပါတယ်။စစ်ဘေးရှောင်တွေကိုဒေသခံတွေကနေအကူအညီပေးနေတဲ့ဆိုပေမဲ့လည်းရေရှည်ဖြစ်လာပြီးဖြစ်တဲ့အတွက်အလူရှင်တွေရှားပါလာပြီလို့လည်းစစ်ဆောင်အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ရှင်။